ရှင်ဖျားတို့တန်ခါညီလာခံကြီးကျင်းပမယ်ဆိုတာနဲ့ပတ်သက်ပြီးရှင်ဖျားတို့ဘာတွေအဓိကထားပြီးတော့ဆွေးနွေးကြမှာပါလဲဖျား
။အဓိကတော့အခုလွတ်တော်မှာတင်တဲ့မျိုးဆောင်ဥပဒေနဲ့ပတ်သက်တာကိုဆွေးနွေးကြမှာပါ။အခုပြည်သူလူထုလက်ထက်မှာရောက်နေတဲ့မူကြမ်းကိုပြန်ချောထားတဲ့မူကိုဟိုဥယျာဉ်တို့အတည်ပြုပြီးတဲ့အခါမှာဟိုသတင်းထုတ်ပြန်မှာပါနော်။အဲ့ဒီအတွက်အဓိကပါ။
အရှင်ဖျားဒီမျိုးဆောင်ဥပဒေဆိုတာကိုအခုဝေဖန်မှုတွေကန့်ကွက်မှုတွေလည်းအများကြီးရှိနေပါတယ်အရှင်ဖျားတို့အဲ့ဒီအပေါ်မှာရောဖျားဟို
အဲသူတို့ကမူကြမ်းကိုအတည်ယူပြီးတော့ကန့်ကွက်တာဆိုတော့လေဦးဇင်းတို့ကအဲ့ဒီအပေါ်မှာနားလည်မှုအများကြီးပေးလို့ရတာပေါ့နော်အခု28ရက်နေ့ထုတ်ပြန်မဲ့မူကြောကိုပဲဝေဖန်သုံးသပ်ရမှာလေအဲ့ဒီမူကြောကမှလွတ်တော်ရေးကိုသွားမှာပေါ့
ဒီမျိုးဆောင်ဥပဒေကဒါအရှင်ဖျားတင်သွင်းတာဆိုပြီးတော့ပြောကြတယ်ဗျာ။နောက်ဒီကဘသူတင်သွင်းမှလည်းမသိဘူးဆိုတာကြီးလည်းထွက်လာတယ်ဗျာ။အခုအဲ့ဒီမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းလေးသိချင်လို့ပါဗျာ။
ဒီကတော့2010 2000 2003မှာဦးဇင်းအမျိုးဆောင်ဥပဒေပေါ်ပေါက်ဖို့အတွက်တရားတွေလက်လံဟောမှုတယ်ပေါ့နော်။အဲအဲ့ဒီလိုဟောပြီးတဲ့နောက်ပိုင်းမှာဦးဇင်းက2012တုန်းကလွတ်တော်ကိုတင်သေးတယ်ဗျာ။အဲ့ဒါအစိုးတင်သွင်းတဲ့အစီအစဉ်မရဘူးပေါ့။လက်မှတ်အင်အားနည်းတာလေးပါတာပေါ့။နောက်ဟိုဥပဒေမှာအားနည်းချက်တွေလည်းပါကောင်းပါမယ်ပေါ့။အခု2013ရောက်တဲ့အခါကျတော့ဒီအင်းစိန်ရွာမှာဆရာတော်ကြီးကဒီအရကိုပြန်ပြီးအကောင့်ထဲပေါ်တာပေါ့အင်းစိန်ရွာမှာဆရာတော်ကြီးရဲ့ညွှန်ကြားချက်တိုင်းပေါ်ဆောင်ရတာကတော့ဒီဓမ္မဒုဒအရှင်ပညာဝရစိန်စရဲဆရာတော်ပေါ့အဲသူတို့အောက်မှာတော့ဦးဇင်းလည်းရှိတယ်ပေါ့နော်အခုဦးဇင်းနဲ့သူလည်းတောင်းကိုခွဲထားတာကအောက်ဘက်မှာပြီးဟိုလက်မှတ်ကောက်ခံရေးအတွက်အရှင်ပညာဝရကတောင်းယူပြီးတော့အထက်ဘက်မှာပြီးလက်မှတ်ကောက်ခံရေးအတွက်ဦးဇင်းဦးရသူကတော်တော်ယူထားတာပေါ့မော်ပြည်တော်လားညီလာခံကတော့ငင်းချိုင်းအတွက်ဆွေးနွေးတဲ့အတွက်ကြောင့်ဟိုငင်းချိုင်းရငင်းချိုင်းကြောင့်ဥပဒေစကားဝိုင်းထဲမှာတော့ဒီအမျိုးဆောင်ဥပဒေဆွေးနွေးတာတွေရှိပါတယ်အဲ့ဒီခါဝေးအဖွဲ့ကဆွေးနွေးတာပေါ့နော်ဟိုဦးရင်းကိုယ်တိုင်ကတော့တန်ခါညီလာခံမှာတင်ပြတာလည်းမရှိပါဘူးတခြားတန်ခါတွေလည်းတန်ခါညီလာခံမှာတင်ပြတာမရှိပါဘူးမော်ပြည်တန်ခါညီလာခံကတော့အမျိုးဆောင်ဥပဒေလုံးဝမတင်ပြပါဘူးအဲ့လိုမတင်ပြဘဲနဲ့တင်ပြတယ်ဆိုတဲ့ပုံစံမျိုးနဲ့ဟိုရေးသားတာကတော့ဥရဲ့ဦးဦးရသူကိုပြစ်မှတ်ထားပြီးတိုက်ခိုက်တယ်လို့ပဲယူဆထားတာပေါ့နော်
ကို69ကိစ္စနဲ့ပတ်သက်ပြီးတော့လေဖေဒါကဒီဘာသာတစ်ခုနဲ့တစ်ခုကြားမှာနားလည်မှုလွဲအောင်လှုံ့ဆော်နေကြတာတွေရှိတယ်ဆိုပြီးဝေဖန်နေကြပါတယ်ဖေဒီကိစ္စနဲ့ပတ်သက်ပြီးတော့ဖေဒီတစ်ခေါက်ညီလာခံမှာဆွေးနွေးဖို့ရရှိပါလားဖေ
ဟုတ်တယ်တော့ပါကြီးကို69ပေါ်လာတာကတော့2010 2013လောက်ကပေါ့သို့တော်လည်းပဲအခုလိုဆူဆူညံ့ညံ့ကြီးတော့မဟုတ်ဘူးပေါ့အဲဒါပဲလို့ဟိုကို69ဘာကြောင့်ပေါ်ရတယ်ဆိုတာကိုလည်းလေ့လာဖို့လိုတယ်ပေါ့နော်အပြီးတော့ဒီကို69ကိုသူတို့ကောင်းဆောင်အောင်ပြောပြတယ်အချမ်းဖတ်ကိုင်းအဖြစ်နဲ့ပြောပြနေတာမှားပါတယ်ဗျာပြီးတော့ဟိုအမုန်းတရားတွေကိုလက်လက်ဖြန့်ပြူးနာမဟုတ်ဘူးဗျာသူတို့တွေကဟိုဘာသာတစ်ခုနဲ့တစ်ခုကြားမှာစီးချဖို့စီးလုံဖို့ဟိုကိုစီးကိုကို့ချန်စီယိုကိုလောအောင်ကာကွယ်ဆောက်ရှောက်ဖို့ဟောကြားနေတာဖြစ်တဲ့အတွက်ကြောင့်ဟိုကို69ရောက်လေရအရက်ထေတာတိုင်းမှာငင်းချမ်းပါတယ်ဒီကတော့မဖြစ်ပါဘူးကြောင့်ဆွဆွဲတာဟိုခုတ်ရတခြားရှာရတခြားလို့ဦးစလုံးယူဆတာပဲလေအဲကိုကြောင့်ကိစ္စတော့မော်ဘီတန်ကတန်ခါညီလာခံကလေးကဆွေးနွေးထားတာဆိုတော့ပါရမပါပါဘူးနော
်တင်မကဘာကျော်တိုင်းမဂဇင်းကြီးကနေပြီးတော့အရှင်ဖျားကိုဗုဒ္ဓဘာသာရဲ့အကျံဖက်ပြယုတ်ဖြစ်ပေါ်ပြထားတယ်နဲ့ပြီးတော့ပတ်သက်ပြီးတော့ကန့်ကွက်တာတွေလည်းစူးစူးညံ့ညံ့နေထွက်ပေါ်လာပါတယ်ဖေ။ဒီနိုင်ငံသားမြန်မာနိုင်ငံသားတူဝါဆိုလို့ရှိရင်လက်မှတ်ကောက်ခံစူးစောင်းနေတာတွေလည်းရှိပါတယ်အရှင်ဖျားအနေနဲ့ရောဗျာဒီပေါ်မှာဘယ်လိုများမိတ်မှမိတ်ချင်ပါလဲဖေ။အ
ဲဥရဥရသူပါဆိုနေရဟိုတာရာတို့ဟိုအစ်ဒီမစ်တို့ရက်ဒီကယ်တို့ဒီလောက်သုံးယုံနေတော့ပညာချက်တွေပါလေထွက်လာကြတော့အကြောင်းမရှိပါဘူး။ခုကသာသနာတရားလုံးလူမျိုးတရားလုံးဘာသာတရားလုံးကိုဟိုစော်ကားရရောက်လို့ဒီသဗ္ဗရုပ်ပညာချက်တွေထွက်လာတာပေါ့နော်။အဲအဲ့ဒီပုံမှာတော့ဟိုတိုင်းမဲ့ပြည်ရဲ့ဥစဉ်ကိုပြင်မှတ်ထားတက်ခိုက်တာဟာအဲသူရဲ့နောက်ွယ်မှာဒီငိုပြချွဲပြတဲ့အငိုတန်းချွဲတန်းတဲ့သူတွေရှိတယ်ဆိုတာကိုတော့ဟိုလက်တွေ့သိလိုက်ရတာပေါ့နော်။အဲ့ဒီတော့လေဥစဉ်တို့တွေကဟိုတော်လုံးမှုတော့မရှိပါဘူးဟိုရန်သူမိတ်ဆွေကောကောပြားပြားသိလိုက်ရတဲ့အတွက်ကြောင့်ဟိုတိုင်းမဲ့ပြည်ကတော့ဦးကကျေးဇူးတင်နေပြီ
ဒီသတင်းနဲ့ပတ်သက်ပြီးတော့အရှင်ဖျားရောဘာလို့ဆက်လုပ်ဖို့ရှိပါလဲဖျား
အဲဦးကတော့ဒီပါဆိုနယ်တိုက်ခိုက်ခံရတယ်လို့ယူဆထားတဲ့အတွက်ကြောင့်ဦးကဟိုပုဂ္ဂိုလ်ရေးရမှာဟိုတခြားလုံးပေါ့နော်ဘယ်သူဘယ်သူနဲ့မှဟိုတရားဆဲတာဓာဆဲတာတွေမလုပ်ခဲ့ဘူးတခြားလုံးတိခံခဲ့အခုလည်းပုဂ္ဂိုလ်ရေးရဖြစ်တဲ့အတွက်ကြောင့်တိခံသွားမယ်လို့ခံယူထားတယ်ပေါ့အဲ့ဒီလိုပဲဟိုတခြားတခြားသောဖြစ်ရှင်းချက်ကတော့ဦးဇင်းတို့ဖျားနိဒံဖြစ်ရှင်းရမှာပေါ့လေဟိုအဘူတံအဘူတတော့လက်ပြေတက်ပါသူဆွဆဲတာဆွဆဲတယ်မဟုတ်ဘူးခမဦးဆိုရင်ဟိုမဟုတ်မှမှနဲ့အချက်လက်တွေပြပြီးတော့ဖြစ်ရှင်းရမယ်လို့ဖျားဟောထားတာဟုတ်အဲ့တော့ဦးကဟန္နာဘိကို အဲ့ဖွင့်ပေးတာရေးကိုအခုစီစဉ်နေပါတယ်နော်
ရှင်ဖျားဟုတ်တပည့်တော်ဥတင်ပါတယ်ဖျား
အဲကောင်းပါပြီအဲ့ဒါဒီ1 dollar ချမ်းမှာချမ်းနေရကွာလေရဆရာပြောပါ